ကျန်းကုန်းတိုင်းချင်းရာမြို့နယ်တွင်တနင်္ဂနွေနေ့မနက်ပိုင်းကကျန်းနာတိမ်မှုစတင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကကားနယ်ဝင်တိုက်ပြီးတဲ့နောက်လက်နက်မဲ့ရပ်သားတွေကိုကျေးစစ်နယ်ပြစ်ခတ်ခဲ့တဲ့လို့ရအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးဖြစ်တဲ့ရှုတ်ချလိုက်ပြီးဖမ်းဆီးတဲ့နိုင်ငံရေးအကြီးအကဲအလုံးပြန်လွှတ်ပေးဖို of expression and the right to.
ငင်းကျစွာဆန္ဒပြသူတွေကိုတတ်ဖြတ်မှုဟာအခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆိုခွင့်နဲ့ငင်းကျစွာစိုးဝေးခွင့်ကိုချိုးဖောက်မှုဖြစ်တယ်လို့ထိမ့်ထိမ့်သိမ့်သိမ့်ရှိဖို့နဲ့ဆွေးနွေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုရှင်းရှင်းလင်းလင်းအခန့်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုံရဟာလက်တင်ခံနိုင်ကြမရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမာနက်သန်ဘာလာခရစ်စနန်ကလည်းပြောပါတယ်။အရသားတွေအပေါ်အကျန့်ဖန်နေတာတွေကိုရပ်ပြီးကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့လဲကုလသမဂ္ဂကတောင်းဆိုထားပါတယ်ရှင်။